ကမ္ဘာကြီးမှာနျူကလီးယားပဋိပက္ခဖြစ်နိုင်တဲ့တင်မှတ်မှုတွေမြင့်တက်နေချိန်မှာနျူကလီးယားလက်နက်ဖြစ်သိမ်းရအရေးကြီးတယ်လို့2019ခုနှစ်နိုဝင်ဘာလ၂ရက်စုရရှိတဲ့
နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်ဆန်းဆူဂျီစီကဆုကိုပြန်ပြီးတော့ရုပ်သိမ်းတင်နေဆိုတဲ့ပြောဆိုနေမှုတွေနဲ့ပတ်သက်လို့လည်းအဲ့ဒီသတင်းစာရှင်းလင်းပွဲမှာအခုနှစ်ဆုရှင်နေ့ရဲ့သဘောထားကိုလည်းမေးမြန်းခဲ့ကြပါတယ်အပြည့်အစုံကိုမတ်စုမျက်မှောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
နျူကလီးယားလက်နက်တားဆီးရေးသဘောတူစာချုပ်မှာကမ္ဘာတဝန်းကနိုင်ငံပေါင်း53နိုင်ငံပါဝင်လက်မှတ်ထိုးလာအောင် ကမ္ဘာတဝန်းမှာနျူကလီးယားလက်နက်စန့်ကျင်ရေးစည်းရုံးလှုပ်ရှားနေသူအားလုံးကိုအသိအမှတ်ပြုတဲ့စုဖြစ်တယ်လို့နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှာတနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင် ICANN အဖွဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ်ဘီယက်ထရစ်ဖင်းကပြောကြားခဲ့ပါတယ်။
It's really a great honor for ICANN to be awarded the 2017 Nobel Peace Prize. It was awarded in recognition of our role to bring about the Treaty on the Prohibition of Nuclear Weapons.
2019ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုကို ICANN အဖွဲ့ကရရှိခဲ့တဲ့အတွက်တိတ်ကိုဂုဏ်ယူပါတယ်။နျူကလီးယားလက်နက်တားမြစ်ရေးသဘောတူစာချုပ်ဖြစ်ပေါ်လာအောင်ကြိုးပမ်းခဲ့တဲ့ကျမတို့ရဲ့ဆောင်ရွက်မှုကိုအသိအမှတ်ပြုဆုပေးတာပါ။နျူကလီးယားလက်နက်စန့်ကျင်ရေးအတွက်ကမ္ဘာတဝန်းစည်းရုံးလှုပ်ရှားနေကြသူတွေရဲ့ကြိုးပမ်းမှုတွေကိုအသိအမှတ်ပြုလိုက်တာလည်းဖြစ်ပါတယ်။
အခုချိန်ထိဘာကြောင့်နျူကလီးယားလက်နက်တွေရှိနေသေးတယ်လဲဆိုတာကိုနားမလည်နိုင်ကြတဲ့စစ်အေးစစ်ဘီကာလနောက်ပိုင်းမှာမွေးဖွားလာတဲ့မျိုးဆက်သစ်တွေအတွက်လဲဒီစုကတိတ်ကိုထူးခြားတယ်လို့ Beatrice Finn ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ICANN အဖွဲ့ရဲ့ကြိုးပမ်းမှုကြောင့်2019ခုနှစ်ဇူလိုင်လတုန်းကနျူကလီးယားလက်နက်တားဆီးရေးသဘောတူညီမှုကိုမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း 122နိုင်ငံကကုလသမဂ္ဂမှာထောက်ခံအတည်ပြုခဲ့ကြပါတယ်။သဘောတူညီမှုကိုပါဝင်လက်မှတ်ထိုးထားတဲ့နိုင်ငံပေါင်း 53 နိုင်ငံထဲမှာတော့မြန်မာနိုင်ငံမပါဝင်ပါဘူး။နျူကလီးယားလက်နက်ပိုင်ဆိုင်ကြတဲ့အမေရိကန်၊ဗြိတိန်၊ပြင်သစ်၊ရုရှား၊တရုတ်၊အိန္ဒိယ၊ပါကစ္စတန်၊မြောက်ကိုရီးယား၊စတဲ့နိုင်ငံတွေကတော့ ဒီသဘောတူညီမှုအတွက်ပါဝင်ဆွေးနွေးခြင်းမရှိသလိုလက်မှတ်ထိုးခြင်းလည်းမရှိပါဘူး။လက်မှတ်ထိုးထားတဲ့နိုင်ငံ 53 နိုင်ငံထဲမှာလဲထိုင်းနိုင်ငံ၊ဗာတီကန်နဲ့ဂါယာနာနိုင်ငံ၃ခုမှာပဲအတည်ပြုအကောင့်ထဲပေါ်ပါသေးတယ်။ဒီကနေ့ကမ္ဘာကြီးမှာနျူကလီးယားလက်နက်၃ပြီးတိုက်ခိုက်မယ်ဆိုတဲ့ချိန်ချမှုတွေနဲ့တင်းမာမှုမြင့်တက်နေချိန်မှာနျူကလီးယားလက်နက်တားဆီးရေးစာချုပ်မှာပါဝင်လက်မှတ်ရေးထိုးအတည်ပြုကြဖို့ ICANN အဖွဲ့ရဲ့အာရှပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူးတင်ရိုက်ကတိုက်တွန်းပါတယ်။
This is a moment of incredible tension globally. We have heard in recent weeks in this very building threats to use nuclear weapons.
Pikini gabaji ma tin ma mu de tait ko mya ni ba de. Di sa u ji ma be lat lo tadin pat de rong ga nuclear let ne a thong pyu me lo chain chaw pyo so mu de shi ka ba de. Gaba taw nuclear let ne ta taung kwe jaw shi ni ba de de. Di let ne de a long pa pyaw taw aw chan lo akhu ma lo nai yin. Ta ni ma di let ne de ko that pi a thong pyu ja lai me so ra te ja da law ba. Nuclear let ne ta si ye sa jok ga အများပြတဲ့ကြေပျက်စီးစေတဲ့လက်နက်တွေကဘာကြီးမှာပြန့်နှံ့နေတာကိုပြောင်းလဲသွားအောင်လုပ်ပေးနိုင်ပါတယ်။ကျွန်တော်တို့ရရှိတဲ့နိုဘယ်ညဉ့်ညမ်းရေးဆုကြောင့်နိုင်ငံတကာသဘောတူထားတဲ့စာချုပ်ထဲမှာနောက်ထပ်နိုင်ငံတွေလက်မှတ်ထိုးလာကြမယ်အတည်ပြုလာကြမယ်လို့မျှော်လင့်ပါတယ်။
ကုလသမဂ္ဂဌာနချုပ်မှအိုင်ကန်အဖွဲ့တင်းနှလာနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒေါအောင်ဆန်းစုကြည်နဲ့ပတ်သက်လို့လဲသတင်းတောက်တယောက်ကမေးပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာသိမ်းတဲ့ချီထွက်ပြေးခဲ့ကြတာနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ရဲ့ရည်တည်မှုအပေါ်နိုဘယ်ငြိမ်းချမ်းရေးဆုရှင်တချို့ကဝေဖန်ခဲ့ပါတယ်။1990ခုနှစ်က နိုဘယ်ငြိမ်းချမ်းရေးဆုရရှိထားတဲ့ဒေါအောင်ဆန်းစုကြည်စီကဒီစုကိုရုပ်သိမ်းတဲ့နယ်လို့လူခွေရဲ့အဖွဲ့တချို့ကလည်းတိုက်တွန်းခဲ့ပါတယ်။ဒီအပေါ်မှာအခုနှစ်ဆုရသူတို့ရဲ့သဘောထားဘယ်လိုရှိသလဲလို့မေးတာပါ။ဒါနဲ့ပတ်သက်လို့ ICANN အဖွဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ်ဘီယက်ထရစ်ဖင်းကအခုလိုဖြေပါတယ်။
ICANN is a campaign focused on nuclear weapons. So we have never really made statements on other issues. And I think it's a bit too early for us to reflect on what it means to be a Nobel Prize winner at this time.
I get apwega nuclear lenet da si ye si yong lout cha de apwe phit de atwet tacha kaisa ri ku bero ma pyo le mi shi ba u. Jama ro apwe ni ne le Nobel nyin nyay su ku khu ma ya da phit lo di kaisa ne patat lo che bya ne a myin ne pyo bo so lo ma de de. Da ba me jama ro ha lu khwe ye naingan da ga upari ri ku apye wa lai na de apwe si phit ba de.
နျူကလီးယားလက်နက်တားဆီးရေးမပြန့်ပွားရေးဆောင်ရွက်မှုတွေကိုဩစတြေးလျနိုင်ငံမှာစတင်ခဲ့ပြီးတော့ 2009 ခုနှစ်မှာတော့ ICANN အဖွဲ့ကိုဩစတြေးလျနိုင်ငံဗီယက်နာမြို့တော်မှာစတင်တည်ထောင်ခဲ့ပါတယ်။ လက်ရှိမှာနိုင်ငံပေါင်း100တနိုင်ငံကအစိုးရမဟုတ်တဲ့အဖွဲ့အစည်းပေါင်း468ဖွဲ့နဲ့ပူးပေါင်းပြီးတော့ကမ္ဘာတဝန်းနျူကလ িয়ার လက်နက်တားဆီးနိုင်ရေးကို IGAT အဖွဲ့လှုပ်ရှားဆောင်ရွက်နေပါတယ်2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုရရှိခဲ့တဲ့အတွက်သူတို့ရဲ့လုပ်ငန်းတွေကိုပိုပြီးထိထိရောက်ရောက်လုပ်နိုင်မယ်လို့ IGAN အဖွဲ့ကမျှော်လင့်နေပါတယ်ရှင်။